မြစ်ချီနာမြို့နယ်အတွင်းက IDP ဒုက္ခသည်စခန်းတွေမှာကမ္ဘာစားနပ်ရိက္ခာအစီအစဉ် WFP ရဲ့ကူညီထောက်ပံ့မှုမရတာနဲ့လားကြားလာတဲ့အပြင်ကိုဗစ်ကာလအသွာလာကန့်သတ်ချက်တွေအလုတ်အကန်ရှားပါးတာတွေကြောင့်စာဝန်တွေရဲ့အခက်တွေ့နေကြပါတယ်။ IDP စခန်းကအခက်အခဲရန်ကုန်ကလာတဲ့သတင်းကိုတော့ကိုငင်းချန်းကတင်ပြထားပါတယ်ရှင်
။မြစ်ချီနာမြို့နယ်အတွင်းကစစ်ဘေးဒုက္ခသည်တွေခိုလုံနေကြတဲ့စခန်းတွေကို WFP ခေါ်ကမ္ဘာစားနပ်ရိက္ခာအဖွဲ့ကြီးကစန်စီစားအခြေခံရိက္ခာတွေအတွက်ငွေကြေးလာစဉ်ထောက်ပံ့ပါတယ်။ဒါပေမဲ့လည်း WFP ရဲ့ထောက်ပံ့ငွေတွေမရတာနှစ်လရှိလာတာကြောင့်ဒုက္ခသည်တွေအခက်အခဲရှိလာနေကြောင်းဂျမိုင်းကောင် IDB စခန်းတာဝန်ခံဥဒွေအောင်က VOA ကိုအခုလိုပြောပါတယ်
။ခုလိုဆေကစာဝတ်ညီရဲတော်လေးအခက်အခဲရှိလာတဲ့အနေအထားမျိုးရှိတယ်။ဘာလို့ဒီဝိုးဖုတ်ကလည်းကျွန်တော်တို့ကအခုနှစ်လရှိပြီလို့ပြောရိခိုင်အတူပဲနေတာသူတို့လည်းဒီအနေနဲ့ရဲ့အခြေအနေဒီဘန်ဖိခတဲ့အကြောင်းနဲ့ဖြစ်နေစင်းတယ်။ပြေတော့ပြေပါပေါ့ဒါပေမဲ့ဒီအချိန်သေးခါပြည့်မယ်ဆိုတော့ကျွန်တော်တို့အကြံမပြရဘူးပေါ့ကျွန်တော်ကကုစားမှုဆောင်ကအရှိရှိတဲ့အနေထားတွေဖြစ်လာတဲ့ဖြစ်ဆက်ပြီးတော့ကြောက်မယ်ဆိုရင်ပြီးတော့ဒီတချီကြောက်နေကတော်တော်လေးဒုက္ခရောက်လာတဲ့အခြေအနေရှိတယ
်ဂျမိုင်းကောင်စခန်းဟာဒုက္ခတွေတထောင်ကျော်လောက်နေထိုင်တဲ့စခန်းလည်းဖြစ်ပါတယ် WFP ကအရင်ကစန်စီစားစတာတွေထောက်ပံ့ခဲ့တာပါဒါပေမဲ့လွန်ခဲ့တဲ့3နှစ်လောက်ကစပြီးလူတယောက်အတွက်လစဉ်စားနေရိက္ခာဖို့ငွေသားတထောင်တထောင်ကျပ်ထောက်ပံ့ပြီးမုတ်ဆိုးဖို့မုတ်ဆိုးမှစတဲ့အိမ်တော်စုတွေအသက်ကြီးသူတွေအတွက်တစ်လတစ်တောင်းခွဲထောက်ပံ့နေတာဖြစ်ပါတယ်။ထောက်ပံ့ငွေနဲ့မလုံလောက်သူတွေအရင်ကမြို့ပေါ်မှာရရအလုံးလုံးပြီးဝင်ငွေရှာနိုင်ပေမဲ့လည်းအခုအခါကိုဗစ်ကပ်ရောဂါကြောင့်အသွားအလာကန့်သတ်တာနဲ့စီးပွားရေးလုပ်ငန်းတွေရပ်ဆိုင်းထားတာကြောင့်ပုံမှန်ခက်ခဲလာနေတာပါ။အခုရပိုင်းမှာတော့ပြင်ပမှာအလုံးလုံးခွင့်ကိုအကန့်အသတ်နဲ့ပြန်ခွင့်ပြုနေတယ်လို့လည်းဥဒွေအောင်ကပြောပါတယ်။
ကျေရပါကနေပြီးတော့ကျွန်တော်တို့ကအကူအညီစာလုံးဝဒီလူမများတဲ့နေရာကိုသွားတဲ့အားမျိုးဆေးရံလိုမျိုးသူများအိမ်မှာဒီတန့်ရှင်းရင်းမျက်ရှင်းပေါင်းရှင်းပေါ့လို့တက်ပန်းလို့ပေါ့လေအဲအဲ့လိုမျိုးသွားလို့ရတဲ့ဟာတွေကိုခွင့်ပြုတဲ့အနေနဲ့လုပ်ထားတယ်ဗျာအဲဈေးဆိုင်ပုံစံမျိုးဒီဟိုတယ်တွေကလည်းမလုပ်တဲ့ဟာတွေကကျွန်တော်တို့အကုန်လုံးသိထားတယ်ကျွန်တော်တို့မသိပင်တဲ့အဲ့လိုမျိုးနေရာမှာလုပ်လို့ဖြစ်ဆုံးတော့ကျွန်တော်တို့ကဒီကန့်သက်ကိုလက်ခံတော့ပေါ့အဲ့လိုမျိုးကျွန်တော်တို့အတိအကျထားပေါ့
IDB စခန်းတွေကဒုက္ခတွေတွေဟာစံနဲ့စားတောက်ကုံတွေကိုကုံတွေစီကအကျွေးဝယ်ယူပြီးထောက်ပံ့ငွေရချိန်မှာပြန်လဲပေးဆက်ကြတာဖြစ်ပေမဲ့လည်းထောက်ပံ့ငွေနှစ်လမရတဲ့နောက်ပိုင်းအကျွေးလည်းမဆက်နိုင်သလိုနောက်ထပ်ရယူဖို့လည်းခက်ခဲလာနေတယ်လို့ပြောပါတယ်ပါလနာရွာစိန့်ဂျိုးဆက်စစ်ဆောင်စခန်းကတာဝန်ခံဦးလခေါင်ကလည်းသူတို့စီမှာအထောက်ပံ့မရတာနှစ်လရှိပြီဖြစ်ကြောင်းပြောပါတယ်
ကျေရူခတိုင်းဆိုတော့အလားမှာကျေရူတို့တယောက်ကိုတပေါင်းခွဲလက်ကျင်နေတယ်အခုဆိုရင်ကျေရူဒီကတ်ပေးရောကနဲ့ဒီနိုင်ငံကြီးကြောင့်လာကျေတုံးလာကြည့်သွားပြီကျေရူကိုလက်ကျင်ထုတ်ပေးတဲ့အဲထောက်ပံ့ကျေမထောက်ပေးနိုင်တာတော့မှကျေရူကကျေရူဒီမှာနေသွားတာလူချသွားတာလူနဲ့ကျေရူမဖြစ်နိုင်ဘူးဆိုတော့ကျေရူအတွက်လည်းအဲတော်တော်လေးခက်ခဲတယ်ဗျာ
ပါလနာရွာစိန့်ဂျိုးဆက်စစ်ဆောင်စခန်းမှာလူ2000လောက်နေထိုင်တာဖြစ်ပါတယ်။ပါလနာရွာက Trinity IDB စခန်းနဲ့ရွှေဆက် IDB စခန်းကတာဝန်ခံတွေကလည်း WFP အထောက်ပံ့မရတာနှစ်လကျော်ပြီဖြစ်ကြောင်းပြောပါတယ်။စစ်ဆောင်တွေကိုကူညီနေတဲ့ကချင်နှစ်ချင်းခရိယံအဖွဲ့ချုပ် KBC ဥက္ကဋ္ဌဒေါက်တာခလမ်ဆန်ဆောင်ကလည်းလက်ရှိအခြေအနေပေါ်မှာသူ့အမြင်ကိုအခုလိုပြောပါတယ
်။ WFP ကမ္ဘာစားနပ်ရိက္ခာအဖွဲ့ကလည်းဟောထောက်တော့ထောက်ပတ်နေတာပေါ့ဒါပေမဲ့ဒီကြားထဲမှာပိုခက်ခဲသွားတယ်ဆိုတာကပတ်စံထုတ်တဲ့အခက်ခဲလေးတော်တော်များတယ်ကျွန်တော်တို့ပတ်စံထုတ်မရဘူးအဲ့ဒီကိစ္စလေးလည်းပါတယ်ဟိုကျွန်တော်တို့ KBC HDD ဆိုရင်ဌာနတာဝန်ခံတော်မှတော်တော်ကောင်းစားနေတယ်ဝင်ထမ်းတွေလစားပေးဖို့အခက်ခဲတွေရဲ့နောက်ပြီးမှအဲ့လိုကြံတွေကိုအခုနပြောတဲ့အတိုင်းပံ့ပိုးမဲ့ပတ်စံတွေရဲ့အခုကထုတ်ဖို့တော်တော်ကိုခက်တယ်ဆရာကြီးအဲ့ဒါကဘလို့မှမဖြစ်ရှင်းပြနိုင်ဝဲတာတော့
လောလောဆယ်ငွေထုတ်ယူဖို့အခက်အခဲနဲ့ကိုဗစ်ကပ်ရောဂါကြောင့်စီးပွားရေးကျဆင်းနေတဲ့အတွက်လည်းအလှရှင်တွေလည်းအရင်လိုမများတော့ကြောင်းပြောပါတယ်မြကြီးနာမျိုးနဲ့အတွင်းမှာပြည်တွင်းဒုက္ခသည် IDB စခန်းပေါင်း26ခုလောက်ရှိနေပြီးတော့လူဦးရေ 11,600 ကျော်ရှိနေတာပါပြီးခဲ့တဲ့ဇူလိုင်လအတွင်းကတော့ကချင်ပြည်နယ်စီမံအုပ်ချုပ်ရေးကောင်စီကအခြေခံစားတောက်ကုန်စေဝါနဲ့နှာခေါင်းစည်း mask တွေလာရောက်လှူဒန်းခဲ့တာရှိပါတယ်ထိခိုက်လွယ်သူမိသားစုတွေကိုလာစဉ်ထောက်ပံ့ပေးနေတဲ့စားနပ်ရိက္ခာနဲ့ငွေသားအထောက်ပံ့တွေကိုဩဂုတ်လနောက်ဆုံးအပတ်ကစလို့ပြန်ပြီးဖြန့်ဝေပေးနေတယ်လို့လဲ WFP ကဩဂုတ်လ28ရက်နေ့ကသတင်းထုတ်ပြန်ထားပါတယ်။ကချင်ချင်းရခိုင်နဲ့ရှမ်းပြည်နယ်တွေက WFP ရဲ့အကျိုးခံစား권ရရှိသူများအနေနဲ့အကူအညီများမေးခွန်းများနဲ့အကြံပြုချက်များအတွက် WFP အထောက်ပံ့လုပ်ငန်းများလှုပ်ဆောင်ရာဒေသကရုံးခွဲအသီးသီးကိုဆက်သွယ်အကူအညီတောင်းနိုင်တယ်လို့ဖော်ပြထားပေမဲ့လည်းရခိုင်ပြည်တခြားပြည်နယ်တွေကိုဘယ်တော့အကူအညီတွေပြန်ပေးမယ်ဆိုတာကိုတော့အဲ့ဒီသတင်းမှာဖော်ပြထားခြင်းမရှိပါဘူးခင်ဗျာ။